တရုတ်နဲ့ထိုင်ဝမ်တို့ကြား1949ကစလို့ပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံကြမဲ့စင်ကာပူနိုင်ငံထိပ်သီးညီလာခံမတိုင်ခင်ဒီကနေ့မှာပဲနှစ်နိုင်ငံခေါင်းဆောင်တွေဟာလက်ဆွဲနှုတ်ဆက်ခဲ့ကြပြီးတမိုင်းဝင်တွေ့ဆုံမှုကိုစတင်လိုက်ပါတယ်။ထိုင်ဝမ်သမ္မတမိုင်းဟင်ကျောင်းနဲ့တရုတ်သမ္မတရှီကျင်းပင်တို့ကအပြုံးကိုစီနဲ့သတင်းတောက်တွေကိုလက်ဝှေ့ရန်နှုတ်ဆက်ပြီးဆွေးနွေးပွဲကိုစတင်ခဲ့တာဖြစ်ပါတယ်။ဘယ်သူကမှကျွန်တော်တို့ကိုခွဲလို့မရဘူးကျွန်တော်တို့ဟာမိသားတစုတည်းသာဖြစ်ကြောင်းသမရရှိကပြောသွားပါတယ်ဒါဟာပထမဦးဆုံးတွေ့ဆုံတာမှန်ပေမဲ့မိဟောင်းဆွေဟောင်းတွေပြန်ဆုံရတယ်လို့ပဲစိတ်မှခံစားရတယ်လို့ထိုင်ဝမ်သမရမာကပြောပါတယ်ဒါပေမဲ့နှစ်ပတ်စလုံးကတနိုင်ငံရဲ့စံတန်ဖိုးနဲ့ဘဝဖြတ်သန်းမှုတွေကိုနားလည်ဖို့လိုတယ်လို့သူကပြောပါတယ်သမရနှုတ်ဦးရဲ့အခုလိုတွေ့ဆုံပွဲဟာအရေးကြီးတဲ့တမိုင်းမှတ်တမ်းဖြစ်ပြီးနှစ်နိုင်ငံဆက်ဆံရေးတွေအခုတည်းပို့တိုးတက်လာအောင်လှုပ်သွားနိုင်လိမ့်မယ်လို့တရုတ်အာဏာပိုင်တွေကခန့်မှန်းထားပါတယ်။ဒီမိုကရေစီနည်းအရသွားနေတဲ့ထိုင်ဝမ်နိုင်ငံဟာတရုတ်ပြည်မာရေးရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်လို့တရုတ်နိုင်ငံဘက်ကကြေညာထားပြီးတရုတ်ပြည်မာရေးနဲ့ပြန်လည်ပေါင်းစည်းရေးကိုလိုလားနေပါတယ်။ထိုင်ဝမ်နိုင်ငံမှာတော့သမရမိုင်ကျောက်ထိပ်သီးဆွေးနွေးပွဲထွက်ခွာသွားပြီးနောက်ပိုင်းဒေါသထွက်နေတဲ့ဆန္ဒပြသူတွေဟာပါလီမန်ကိုဝိုင်းပြီးဆန္ဒပြခဲ့ကြပါတယ်။